ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့မှဘူဒီတောင်နဲ့မောင်တော်မြို့တို့ကိုသွားလေ့လာခဲ့ပြီးတော့ရခိုင်နဲ့မွတ်စလင်နှစ်ဖက်အတိုင်းအဝန်နဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ရခိုင်ပြည်ခီးစဉ်ကိုအစိုးရကတာဝန်ဆောင်ရွက်ပေးပေမဲ့လည်းဒေသခံရွာသားတွေနဲ့တွေ့ဆုံတဲ့အခါမှာလုံခြုံရေးလိုက်ပါမလားဖို့အတွက်မစ္စယန်ဟီလီကတောင်းဆိုခဲ့တဲ့အကြောင်းကိုရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရသူက VOA ကိုပြောပြပါတယ်။ဒီကြောင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထအောင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံကိုစနစ်ရကျခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမနေ့ကရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့စစ်တွေမြို့မှာတွေ့ဆုံခဲ့ပြီးဒီကနေ့မှရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်လေ့လာခဲ့ပါတယ်။အော်တိုဘလာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြိပခါတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲပြောဆိုနေကြတဲ့မောင်တော်နယ်ဘူးစီတောင်ဒေသတွေကိုဒီကနေ့မှတွားရောက်ခဲ့ပြီးနှစ်ဖက်အပိုင်းဝိုင်းနဲ့တွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲရဲ့ပြန်ကြားရေးတာဝန်ခံဦးရီဝင်းကပြောပါတယ
်ဒီနေ့ကစင်ကာပြည်ရွာတွေနောက်အီကူရန်တော့စင်ကာပြည်ခိုင်ရွာတော့ဘူးစီတော့နောက်ဒီ IDP ကနေတော့ဘူးလီတောင်ထောင်းမောင်တော်မှာညာအိမ်ပါတို့ဝင်ခဲ့ပြီးဆွန်တော့နေဘူးလီတောင်ပေါ်တယ်ပြီမောင်တော်ကပြီးတော့ဘူးလီတောင်မှာတော့ကနာထမင်းစားပြီးတော့ဘူးလီတောင်သွားတယ်ဘူးလီတောင်စနေမှာတော့ပြန်တယ်ပြီ
မစ္စယန်ဟီလီဟာသူ့ရဲ့မြန်မာနိုင်ငံခီးမစခင်မှာလူခွင့်ရေးချိုးဖောက်ခံရတယ်လို့ယူဆရတဲ့နေရာတွေကိုတွားရောက်လည်လာဖို့စီစဉ်ထားပေမဲ့လို့ကချင်ပြည်နယ်ဘက်ကလိုက်စားနဲ့ဖက်ကန်ဒေသတွေကိုတော့အစိုးရကတွားခွင့်မပြုခဲ့ပါဘူး။ဒါအပြင်အလုအချင်းစခန်းတွေရင်းမှာစိုးရတဲ့အခြေအနေမှရှိနေပြီးအချင်းသားတွေကိုအခုရက်ထိချင်းချင်းခက်အလုစီခိုင်းနေလို့ပြောဆိုမှုတွေရှိနေတဲ့မွန်ပြည်နယ်ကစင်ကြိုက်ကြောက်ထုတ်အချင်းစခန်းကိုတွားရောက်လည်လာခဲ့ပေမဲ့လို့မစ္စယန်ဟီလီလာရောက်တဲ့နေ့မှာကြောက်ထုတ်စခန်းမှာလူသမားတွေကိုအလုခိုင်းစေခြင်းမပြုခဲ့ပါဘူး။လက်ရှိအချိန်မှာတော့ကုလအထုကိုယ်စားလှယ်ဟာရခိုင်ပြည်နယ်စစ်တွေဘူရီတောင်မောင်တော်ရေသေးကောင်တို့ကိုလေ့လာဖို့အတွက်ရောက်ရှိနေတာပါဒီခီးစဉ်အတွင်းမစ္စယန်ဟီလီရဲ့လုံခြုံရေးကိုအစိုးရကတာဝန်ယူထားပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးကဦးဆောင်ကတာဝန်ယူဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးမင်းအောင်ကပြောပါတယ်
ဒီနေ့အစိုးရဘက်ကနေပြီးတော့အသင်းတည်ပြစ်ဖို့အတွက်ကျွန်တော်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးဗိုလ်မှူးကြီးတင်းရင်းကိုသူနဲ့အတူတူသွားဖို့သွားဖို့လိုက်ပါပြီးတော့သူတွေ့ရလွဲချက်တွေပေါ်မှာလိုက်ပါဆောင်ရွက်ပေးနေတယ်လေဒီနေ့တော့အဖွဲ့ဝင်ကြီးတယောက်ကလည်း
အော်တိုဘော်လာကိုရဲ့နေကနေသားဆောင်တက်တွေကိုအချမ်းဖက်သမားတွေဝင်ရောက်တိုက်ခတ်ခဲ့ရကနေအစာပြုခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြိပခါတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာအတိုင်းအဝန်ကတလျှောက်လုံးဝေဖန်ခဲ့ကြတဲ့မောင်တော်နယ်ဘူးစီတောင်ဒေသတွေကိုကုလအထုကုစလေမစ္စယန်ဟီလီကိုတိုင်းတွားရောက်လေ့လာနေတာလည်းဖြစ်ပါတယ်။သူ့အနေနဲ့အစိုးရရဲ့လုံခြုံရေးတွေနဲ့အဲ့ဒီဒေသတွေကိုတွားရောက်ရမှာဖြစ်တာကြောင့်နှစ်ဖက်အတိုင်းအဝန်နဲ့တွေ့ဆုံတဲ့အခါမှာလွတ်လွတ်လပ်လပ်ဆွေးနွေးပြောဆိုမှုတွေရှိနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိပေမဲ့လို့မစ္စယန်ဟီလီကတော့သူ့ရဲ့ဒီတစ်ခေါက်ခီးစဉ်ပြည်စီအောင်အထိစောင့်ကြည့်ဖို့လိုပါတယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့မနေ့ကရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံစီမှာတော့သူ့အနေနဲ့ဒေသခံရသားတွေနဲ့ပြောဆိုမေးမြန်းတဲ့အခါမှာလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်ပါမလားဖို့တောင်းဆိုခဲ့တယ်လို့ဦးမင်းအောင်ကပြောပါတယ်
။ရွာတွေမှာသူလူသွားတဲ့ရွာသူရောက်တဲ့ရွာမှာသူနဲ့မိမိကကမနေဖို့ပေါ့နော်။တတ်မလို့တောင်းမှုစစ်တပ်ဖွဲ့ဝင်တွေသူမေးမြန်းဆုံးတဲ့နေရာမှာလာပြီးတော့ဟိုမင်းတို့ကနေတိုင်းပုံကိုအော်အော်ဘယ်လိုဝင်မှနေပြီးတော့သူကလွတ်လွတ်လပ်လပ်မေးမြန်းမယ်အပြုတ်ကျင်တဲ့လူတွေကိုမေးမယ်မပြုတ်ကျင်တဲ့လူကိုမမေးဘူးသူကျေးပိုင်းကနေပြီးတော့လိုက်ပါဖို့မလိုဘူးဆိုတာလေးကိုသူတို့ကအတိပေးထားတာပေါ့နော်အဲ့ဒါမျိုးလေးတွေပြောပြောတာပါမနေ့က
မစ္စယန်ဟီလီဟာမြန်မာနိုင်ငံကိုလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လာရောက်လည်လာတာဒါဟာ50မြောက်ခီးစဉ်လည်းဖြစ်ပါတယ်။ဒီလ18ရက်နေ့မှာတော့ကုလသမဂ္ဂထုကိုယ်စားလှယ်ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ဇန်နဝါရီလ20ရက်နေ့မှာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ရက်ပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ။